နိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့ဥပဒေသူကိုဖမ်းမိဖို့သူတွာလာတတ်တဲ့နေရာတွေမှာရှာဖွေနေတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကပြောပါတယ်။ဆရာတော်ဥပဒေသူဘက်ကဓမ္မဆက်နဲ့အရေးယူပြီးမှသာအာဏာဆက်နဲ့အရေးယူခံမယ်လို့ပြောနေပေမဲ့ဒါဟာဥပဒေကိုချိုးဖောက်နေတာဖြစ်လို့ဥပဒေနီလန်အတိုင်းသာအရေးယူမှာဖြစ်တယ်လို့ပြောဆိုတာတွေလည်းရှိနေတာပါ။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်မြို့မဟာဗန်နူလာပန်းချီရှိမှာဟော့ပြောရနဲ့ပတ်သက်ပြီးအနောက်ပိုင်းကအုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ကာနိုင်ငံတော်ကြီးညိုဖြတ်စီမှုပုံမှန်တင့်နေလေးကကြီးနဲ့တရားဆက်ဆိုခံထားတဲ့ဥယျာဉ်တကိုအနောက်ပိုင်းကတရားရုံးကရာဇဝတ်အထွေထွေအမှုနဲ့တရားခံပြေးဖြစ်ထုတ်ပြန်ထားပြီးမယ်အခုချိန်ကြီးတော့ဖမ်းဆီးရမိခြင်းမရှိသေးပါဘူး။ဥယျာဉ်တကိုဖမ်းပြီးဖို့ရဲတပ်ဖွဲ့ကတွာလာတဲ့နေရာဒီမှာရှာဖွေနေတယ်လို့ဒီကနေ့ပြုလုပ်တဲ့တမနာရုံးသတင်းစာရှင်းလင်းပွဲမှာနိုင်ငံတော်တမနာရုံးပြောခွင့်ရဦးစော်ထေကပြောသွားပါတယ်
။သူတွာလာသွားလာတတ်တဲ့နေရာတွေပေါ့နော်သွားလာနိုင်တဲ့နေရာတွေစောင့်ကြည့်ပြီးတော့ဟိုရှာဖွေစုံစမ်းလက်ရှိတယ်အသေးစိတ်ကတော့ကျွန်တော်တို့ပြောဖို့မရှိပါဘူးရေတပ်မြန်မာနိုင်ငံရေတပ်ဖွဲ့ကတော့သူ့ရဲ့တာဝန်ရသူ့ရဲ့စီမံစည်းကမ်းတွေကဆက်လက်ပြီးတော့လုပ်ဆောင်နေတယ်လို့ကျွန်တော်ဖြေကြားလို့ပါအဲ့တော့ရေတပ်ဖွဲ့ကသူတရင်ကြားတဲ့နေရာတွေပေါ့အသေးစိတ်တော့သူတို့ပြည်သူလူထုအထုတ်ပြောလို့မရဘူးဘယ်နေရာမှာရှိနိုင်လဲဘယ်နေရာမှာတရင်ပေါ်လဲဆိုရင်ဒါမျိုးဆိုသူတို့ကဟိုလိုက်လံပြီးတော့ရှာဖွေရရှိတော့တယ်နောက်ဘယ်နေရာတွေတော့သူလာတတ်တယ်ပေါ့နော်။ဒါမျိုးလာတတ်ဆိုရဲရဲလောထုံးလုံးဒီတိုင်းသူတို့ဆောင်ရနေတာဖြစ်ပါတယ်
။ဆရာတော်ဦးရည်သူကိုပထမဝရမ်းကျော်လွန်ချိန်မှာမဖမ်းမိခဲ့လို့နောက်ထပ်ဝရမ်းတက်တန်းဟာ17ရက်နေ့ထိတိုးမြင့်ခဲ့တဲ့အတွက်ဆက်လက်ရှာဖွေမှုတွေပြုလုပ်နေပါတယ်။ဆရာတော်ဦးရည်သူကတော့ဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူခံမလို့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်မှာပြောထားပါတယ်။ဒီလိုဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူဖို့ပြောဆိုနေတာဟာစင်ကြီးပေးနေတာဖြစ်ပြီးဒါဟာဥပဒေတိုင်းတာဆောင်ရွက်ရမှာဖြစ်တယ်လို့ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်က VOE ကိုမိန့်ကြားပါတယ်
။အခုဥပဒေသူကြားတော့မှခုနကပြောခဲ့တဲ့ဓမ္မဇန်နဲ့ပြီးတော့မှခုနကပြောခဲ့တဲ့အာနာဇန်နဲ့လှုပ်လို့ရမယ်ဟေးဆိုတာသူလိုက်ပြီးတော့စင်ကြီးပေးတာပါ။အဲ့တော့ဥပဒေသူဟာသူချိုးဖောက်နေတာတွေဟာခုနကပြောခဲ့တဲ့ဥပဒေကိုချိုးဖောက်တာဖြစ်တဲ့တဲ့ကြောင့်ဥပဒေနီလန်အတိုင်းလဲဆောင်ရွက်ရမှာပါ။
အစပထမပိုင်းကရန်ကုန်တိုင်းတန်ခါနိုင်ရကကဆရာတော်ဦးရည်သူကိုဩဝါဒပေးဖို့ခေါ်ယူခဲ့ပြီးမြေအကြောင်းမျိုးမျိုးကြောင့်ဩဝါဒပေးမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပါတယ်။ဒါအပြင်ဩဝါဒပေးမှာကိုဆိုင်းငံ့လိုက်ပြီးမြေဩဝါဒပေးတာကိုမလိုက်နိုင်ရင်တန်ခါအဖွဲ့ကြီးဆိုင်ရာဥပဒေနဲ့တရားစွဲဆိုသွားမယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဖန်ကြီးရမိတာမရှိသေးပေမဲ့ရာဇဝတ်ကျင့်သုံးဥပဒေပုံမှန်52နှစ်အရာရာဇဝတ်အထွေထွေမှုနဲ့ထပ်တူအမှုပွင့်ခံထားလို့ကံကံရှင်ဖြစ်တဲ့ဆရာတော်ဦးရည်သူကိုဖမ်းမမိသေးပေမဲ့အမှုကိုဆက်လက်စစ်ဆေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ